ကိုဆိုဘိုနိုင်ငံဟာဆာဗီးယားလက်အောက်ကလွတ်လပ်ရေးကြေညာပြီးတဲ့နောက်အောင်ပွဲခံပျော်ရွှင်နေကြပါတယ်။ဒါပေမဲ့ဆာဗီးယားနဲ့ရုရှားတို့ကချက်ချင်းပဲကန့်ကွက်လိုက်ကြပြီးတရားမဝင်ဘူးလို့ဆိုကြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ရောမမျိုးကနေဆဗီနာကက်စတယ်ဖရန်ကိုပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စန်းသားကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ရှင်
။ပရစ်စတီးနာမျိုးလမ်းမပေါ်မှာကတ်ခုံမြူးတူနေသူတွေမိုးပေါ်ကိုထောင်ပစ်နေတဲ့သနတ်သန်တွေအနီရောင်နဲ့အနက်ရောင်အယ်ဘီနီးယားအလံတွေကိုဖွေရမ်းနေကြတဲ့မြင်ကွင်းတွေဟာကမ္ဘာပေါ်မှာနောက်ဆုံးမွေးဖွားထွန်းသစ်လာတဲ့ကော့ဆိုဗိုနိုင်ငံသစ်ရဲ့ပျော်ရွှင်မှုကြေညာတွေပဲဖြစ်ပါတယ်။လွတ်လပ်ရေးကြေညာချက်ကိုကော့ဆိုဗိုပါလီမန်ကကန့်ကွက်သူမရှိအတည်ပြုလိုက်တဲ့ဆိုရင်ပဲလက်ခုပ်လက်ဝါးသံတွေဟိန်ထွက်လာပြီးပါလီမန်ဥက္ကဋ္ဌယက်ကုပ်ခရစ်စတင်ဂျီကလွတ်လာသောဒီမိုကရေစီထွန်းကားသောအချုပ်အခြာအာဏာပိုင်ဆိုင်သောကော့ဆိုဗိုနိုင်ငံဖြစ်ကြောင်းကြေညာလိုက်ပါတယ်။ဒီကြေညာချက်ကိုပါလီမန်ဥက္ကဋ္ဌခရစ်စနီဂျီဝန်ကြီးချုပ်ဟာရှင်တာစီနဲ့သမ္မတဖတ်မီဆေဂျီရိုလက်မှတ်ရေးထိုးထားကြတာပါ
။ Kjo dit erdhe. Nga sot e tutje Kosova është krenare, e pavarur, sovrane dhe e lirë. Familja ime sikurse tuaja.
Dhe ne di jinga sa bi Kosovo nai nga ha ami ko kimë do လွတ်လာသောနိုင်ငံအဖြစ်သို့ဂုံယူဝင်ကြွားစွာရောက်ရှိသွားပါပြီလို့ကော့ဆိုဗိုဝန်ကြီးချုပ်ဟာရှင်တာစီကအယ်ဘီနီးယားဘာသာစကားနဲ့ကြေညာသွားတာဖြစ်ပါတယ်။ဘသူတူတယောက်ရဲ့ချင်းချောက်မှုခွဲခြားဆက်ဆံမှုမမျှတသောဆက်ဆံမှုတွေအတွက်မှနေရာမရှိတော့ပါဘူး။ကျွန်တော်တို့ရဲ့နိုင်ငံတော်အဆောက်အုံတွေနဲ့လူအဖွဲ့အစည်းဟာခွဲခြားမှုအကျင့်စရိုက်တွေအလုံးကိုတိုက်ဖြတ်သွားမှာပါ။ကော့ဆိုဗိုနိုင်ငံမှာသီခံခွင့်လွှတ်မှုရှိတယ်၊အပြန်အလှန်နားလည်မှုရှိတယ်၊စီးလုံးညီညွတ်မှုနဲ့တူတက်မှုရှိမှဖြစ်ပါတယ်လို့လည်းမစ္စတာတာစီကဆက်လက်ပြောကြားသွားပါသေးတယ်။ဒါပေမဲ့ဆာဗီးယားသမ္မတဘော်ရစ်တာဂျစ်ကတော့ချက်ချင်းပဲကော့ဆိုဗိုလွတ်လပ်ရေးကြေညာချက်ဟာတစ်ဖက်သက်ဖြစ်ပြီးတရားမဝင်ဘူးလို့ကြေညာပါတယ်။ရုရှားနိုင်ငံကလည်းအလားတူကန့်ကွက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှအရေးပေါ်စီဝေးဝက်တရားခေါ်ယူဖို့တောင်းဆိုလိုက်ပါတယ်။ဆာဗီးယားသမ္မတကကော့ဆိုဗိုလွတ်လပ်ရေးကြေညာချက်ပြန်လည်ရုပ်သိမ်းသွားအောင်လုပ်နိုင်သမျှစွမ်းအားတွေကိုအဆုံးချသွားမယ်လို့ဆိုပါတယ်။အင်အားသုံးပြီးပြန်လည်သိမ်းပိုက်ရေးတော့မပါဝင်ဘူးလို့လည်းဆိုပါတယ်။ဆာဗီးယားနိုင်ငံရေးပါတီတွေနဲ့ကော့ဆိုဗိုမှာနေထိုင်နေတဲ့ဆပ်စ်လူမျိုးတသိန်းခွဲလောက်တူကိုလည်းအေးအေးဆေးဆေးနဲ့ဆက်လက်နေထိုင်ကြဖို့တိုက်တွန်းသွားပါတယ်
။ Kushtetuta jon para qe që Kosova është shtet i të gjithë qytetarëve të saj. Nuk ka hapësirë.
Dhe në fevori la sekurie ne ha. ဆာဗီးယားနိုင်ငံပိုင်နက်ပေါ်က NATO စစ်တပ်ထိန်းချုပ်ထားတဲ့နယ်မြေပေါ်မှာကော့ဆိုဗိုနိုင်ငံအတူအယံကိုကြီးညာခြင်းဖြစ်တယ်လို့ဆာဗီးယားဝန်ကြီးချုပ်ဆာဗီးယားဝန်ကြီးချုပ်ဗိုဂျစ်လက်ကော့စတူနီစာကကြေညာသွားတာပါကော့ဆိုဗိုလက်လက်ရေးကြေညာပြီးအကြမ်းဖက်မှုသတင်းတချို့ပေါ်ထွက်ခဲ့ပေမဲ့သီးသီးသာသာပျက်စီးနစ်နာမှုတွေတော့မကြားခဲ့ရပါဘူးကော့ဆိုဗိုမှာဆပ်စ်တို့အင်အားကောင်းတဲ့မီထရိုဗီဇာမျိုးကဥရောပသမဂ္ဂယုံနဲ့ကုလသမဂ္ဂယုံတို့ကိုလက်ပစ်ပုံနဲ့ပြစ်ခတ်မှုတွေရှိခဲ့ပါတယ်ဒေါ်သာထွက်နေတဲ့ဆပ်စ်တို့ဟာဘဲလ်ဂရိတ်မြို့တော်ကအမေရိကန်တန်ယုံကိုလည်းဂျက်ရီနဲ့ပြစ်ပောက်ခဲ့ကြပါတယ်American, Britain, ပြင်သစ် Germany တို့ကတော့ Kosovo လွတ်လာရေးကိုချက်ချင်းအသိမှတ်ပြုလိုက်မယ်လို့ယူဆရပါတယ်။ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒအကြီးအကဲက Kosovo နဲ့ Balkan ဒေသတစ်ခုလုံးတည်ငြိမ်ရေးဟာသိအရေးကြီးတဲ့အတွက်လူတိုင်းအေးအေးတည်ငြိမ်စွာပြုမူကြဖို့တိုက်တွန်းသွားပါတယ်ခင်ဗျာ။